မေကနိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာဆော်ရီအာရေဗျနဲ့အီဂျစ်နိုင်ငံတွေကိုဒီသတင်းပတ်ထဲမှာတွားရောက်ဖို့ရှိနေပြီးတော့ဂါဇာကမ်းရောင်မှာအပြစ်အခက်ရဲစရေးပေါ်လာအောင်တွန်းအားပေးဆောင်ရွက်မယ်လို့ပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အစ္စရေးဝင်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုနဲ့တနင်္လာနေ့ကတလအတွင်းပထမဆုံးအကြိမ်ဖြစ်ဖုန်းဆက်စကားပြောဆိုပါတယ်။ဟာမတ်စစ်သွေးကြွတွေကိုချိန်မုံနဲ့စစ်ဆင်ရေးအတွက်ဂါဇာတောင်ပိုင်းအီဂျစ်နယ်ဆက်ကရာဖာမြို့ကိုမြေပြင်ကထိုးစစ်ဆင်မှာကိုစိုးရိမ်နေအကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။ဟာမတ်စစ်သွေးကြွတွေချိန်မုံရေးဘုံရီမှန်းချက်ကိုပြောဆိုတဲ့တစ်ချိန်တည်းမှာပဲရေရှည်အတွက်မဟာဗျူဟာတရက်လိုအပ်တဲ့အကြောင်းလည်းသမ္မတဘိုင်ဒန်ပြောခဲ့တယ်လို့အင်ဒီရောအမျိုးသားလုံခြုံရေးအကြံပေးဂျက်ဆူလီဗန်ကပြောပါတယ်။ရာဖာမြို့ရဲ့ကိုမြေပြင်ကနေထိုးစစ်ဆင်ဝင်တိုက်မဲ့အစီအစဉ်ဟာမှားပြင်းတယ်လို့လည်းဂျက်ဆူလီဗန်ကပြောထားပါသေးတယ်။ပါလက်စတိုင်းပြည်သူတတန်းကျော်ဟာအဲ့ဒီရာဖာမြို့ထဲမှာစစ်ဘေးကနေဘေးလွတ်ရာယာယီအမိုးကာတွေအောက်မှာတိတ်ခုန်နေကြရတာပါ။ဟာမတ်စ်ကိုထိုးစစ်ဆင်တဲ့အစ္စရေးတပ်ဖွဲ့တွေကတော့ဂါဇာမြောက်ပိုင်းကနေအိမ်တွေကိုဖယ်ရှားပေးဖို့အမိန့်ပေးခဲ့ပြီးတဲ့နောက်တောင်ပိုင်းကိုတင်းရှောင်နေကြတာလည်းဖြစ်ပါတယ်။ရာဖာမြို့ကိုထိုးစစ်ဆင်တဲ့အခါမှာပါလက်စတိုင်းပြည်သူတွေကိုဘေးလွတ်ရာကိုအရင်တင်းရှောင်ခိုင်းမယ်လို့အစ္စရေးဘက်ကကြေပေးထားပေမဲ့ဘယ်နေရာကိုဆိုလိုတယ်ဆိုတာကိုတော့အခုချိန်ထိလူသိရှင်ကြားထုတ်ပေါ်ပြောဆိုတာမရှိသေးပါဘူးရှင်။